อิสราเอลလေကြောင်းတိုက်ခိုက်မှုကပါလက်စတိုင်းဒုက္ခသည်တွေခိုးလုံနေတဲ့ကုလသမဂ္ဂကျောင်းဝင်းကိုထိမှန်ပြီးကုလဝန်ထမ်း6ဦးပါဝင်လူပေါင်း18ဦးသေဆုံးရတဲ့နောက်တနေ့မှာပဲဂါဇာကလူသားစာနာမှုအကူအညီပေးနေတဲ့နေရာတွေကိုအကောက်အွယ်ပေးဖို့အမေရိကန်ကအစ္စရေးကိုဆက်ပြီးဖိအားပေးမယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကတက်တပေးနေမှာဝါရှောကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အချိန်နဲ့မှာပဲဒီလိုနေရာတွေမှာဟာမတ်ရှေခိုးလုံနေတာတွေ့ရတဲ့အပြင်အဲ့ဒီနေရာတွေကိုသိမ်းပိုက်ပြီးအဲ့ဒီကနေသူတို့ရဲ့စစ်ဆင်ရေးတွေလုပ်တဲ့ချင်းချောက်မှုအန္တရာယ်လည်းရှိနေတဲ့အတွက်အရသားတွေအတွက်အန္တရာယ်ကြီးတဲ့ဒီလုံရက်တွေကိုရပ်ပစ်ဖို့ဝန်ကြီးဘလင်ကင်ကတောင်းဆိုပါတယ်။ဒါပြင်အခုအစ္စရေးဟာမတ်စစ်ပွဲက12လလည်းရောက်လာပြီဖြစ်တဲ့အတွက်အပြည့်ရသဘောတူညီချက်ရဖို့အရေးကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းဂါဇာမှာရသားတွေကိုထိရောက်တဲ့အကာအကွယ်တွေမပေးနိုင်ပဲဖြစ်နေတာဟာလက်ခံနိုင်ကြအကြောင်းမရှိဘူးလို့ပြောပါတယ်။အရသားတွေနဲ့သူတို့အားထားနေတဲ့အခြေခံအဆောက်အအုံတွေကိုအကာအကွယ်ပေးဖို့သူတို့ရဲ့အဓိကလိုအပ်ချက်တွေအပြည့်ရဖို့လိုအပ်ကြောင်းလည်းပြောပါတယ်။ဒါပြန်စာစင်ကြောင်းနဲ့ခိုးလုံနေတဲ့နေရာရင်းနဲ့ဒီနေရာရင်းအနားတော်တိုက်ခိုက်မှုရမလုပ်ကြဘူးလဲတိုက်ခိုက်နေတဲ့အဖွဲ့တွေကိုတောင်းဆိုလိုက်ပါတယ်